to the Voice of America in Burmese.
Mingla manakhe ma cha Washington Bureau of VOA American Tangani 2020 April 25 ye Sunday ni manakhe season le go Myanmar Sanaw Yin manak 6 na yi ga ni 9 na yi a thi line no meter 24 40 ne 51 line line meter 190 ro ga ni thauk lwin pe ni ba bi ကျမခင်ရသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထုံးနဲ့အတူပြောပြပေးပါမယ်။ COVID-19 ကမ္ဘာကပ်ရောဂါအတွက်ကုသပေးနိုင်မယ်လို့ယုံကြည်ရတော့တဲ့ကုသရေးနီလန်းဒါမှမဟုတ်ကာဝယ်ဆေးဘာပဲရရဒါကိုအားလုံးညီညီမျှမျှဖြန့်ဖြူးပေးနိုင်အောင်ကမ္ဘာခေါင်းဆောင်တွေနဲ့ပုဂ္ဂလိကကုမ္ပဏီတွေချာပူးပေါင်းဆောင်ရွက်ကြမှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောက်ကြံနေမှာကြေညာပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့အတူဂျနီဗာက WHO အကြီးအကဲ Tedros Ghebreyesus တို့အွန်လိုင်းအစည်းအဝေးကျင်းပခဲ့ပြီးအခုလိုစုပေါင်းဆောင်ရွက်မဲ့လုပ်ငန်းနဲ့ပတ်သက်ပြီးကြေညာခဲ့တာပါဒီအစည်းအဝေးကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတိုက်ဖျက်ရေးမှာနောက်ဆုံးတွေ့ရှိလာတဲ့နည်းပညာပစ္စည်းတွေကိုနိုင်ငံအားလုံးလင်းလန်းမှီနိုင်စေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်ဒါကိုလူသားအားလုံးရှင်သန်ရေးအတွက်ရင်ဆိုင်တိုက်ပွဲအဖြစ်နဲ့ကုလသမဂ္ဂအထွေထွေမှုချုပ်ကခေါ်ဆိုလိုက်ပြီးယောဂဆိုင်ရာကုသနည်းတွေကာကွယ်ဆေးတွေဟာနိုင်ငံတနိုင်ငံဒေသတစ်ခုတည်းကပဲလက်လန်းမိဖို့မဟုတ်ပဲဒါဟာတကဘာလုံးအတွက်ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်ဒီကုသနည်းတွေအတွက်လူတိုင်းထိထိရောက်ရောက်စစ်ချလက်ချဈေးနှုန်းသက်သာစွာလက်လန်းမိနိုင်ပြီးလွယ်လွယ်ကူကူစီမံခန့်ခွဲမှုလုပ်နိုင်ရမယ်လို့လည်းပြောပါတယ်ဒီအွန်လိုင်းအစည်းအဝေးကိုပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကတ်နဲ့ဥရောပကော်မရှင်အကြီးအကဲတို့အပြင်Bill and Melinda Gates Foundation ကိုယ်စားလှယ်လည်းတက်ရောက်ပါတယ်။ဒါပေမဲ့ American ပြည်ထောင်စုကကိုယ်စားလှယ်တော့တက်ရောက်မှမတက်ရောက်ခဲ့ပါဘူး။ Italy နိုင်ငံ Elstown နဲ့ဒေသအခြေရွာတစ်ခုက COVID-19 ရောဂါပိုးကောက်ွယ်ဖို့နှင်းထုတ်လုပ်တဲ့ဆက်တွေကိုသုံးပြီးဒေသရင်းခြေရွာတွေမှာပိုးသက်ဆေးဖြန့်ပေးခဲ့ပါတယ်။ Silver Devil Gardena ခြေရွာကမိသက်သမားတွေနဲ့တန်ရှင်းရေးလုပ်သားတွေဟာပိုးသက်ဆေးတန်ကြီးကြီးကိုနှင်းပြုတ်လုပ်တဲ့ဆက်နဲ့ချိတ်ဆက်တက်ဆင်းပြီးကာဗော်တန်ဒေတာရင်းမြို့နယ်ခြေရွာတွေကလမ်းတွေအဆောက်အဦနေရတွေကိုပိုးသက်ဆေးလိုက်ပြီးဖြန့်ပေးခဲ့တာပါ။နှင်းလျှောစီးရာတွေပိုပြီးကြာကြာရလာအောင်နှင်းလျှောစီးတဲ့တောင်ဆောင်နေရာတွေကလိုအပ်တဲ့နေရာတွေမှာနှင်းတွေဖြည့်ဖို့အတွက်ဒီဆက်ကိုသုံးတာပါ။ COVID-19 ကာယရောဂါကိုအဆိုးဆုံးကြုံရတဲ့နိုင်ငံတွေထဲမှာအီတလီနိုင်ငံလည်းပါပါတယ်။ကူးစက်သူက39,000နီးပါးရှိပြီးသေဆုံးသူက2,000ခွဲကျော်ရှိပြီးဥရောပနိုင်ငံတွေထဲမှာဒီယောဂါကြောင့်အများဆုံးသေဆုံးခဲ့တဲ့နိုင်ငံမှာအခုယောဂါကူးစက်မှုနှုန်းကျဆင်းလာတာနဲ့အမျှတချို့နေရာတွေမှာအတော်အလာကန့်သက်တမ်းမြှင့်မှုကိုပြန်ပြီးဖြေလျှော့ပေးဖို့လည်းပြင်ဆင်နေပါတယ်။အီရန်ကသူ့ရဲ့စစ်တပ်သုံးကောင်းကင်ဂျိုးတို့ကိုဒီသတင်းပတ်အစောပိုင်းတုန်းကကမ္ဘာပတ်လမ်းနဲ့လွှတ်တင်ခဲ့တာဟာဖဲရင်းတက်ဒုံးကျည်နည်းပညာအတွက်သုံးဖို့ဖြစ်နိုင်တာကြောင့်အထူးစိတ်ပူရသလိုဒီလှုပ်ဆောင်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ချက်နဲ့လဲမကန့်ညီဘူးလို့ဗြိတိရှ်အစိုးရကတောက်ကြံနေမှာပြောပါတယ်အခုလိုအီရန်ရဲ့ဂျိုရုလွှတ်တင်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချမှတ်ချက်ကိုမလိုက်နာပဲစိန်ခေါ်တော့လို့သူယုံကြည်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပူးနေမှာပြောကြားခဲ့ပြီးဒီလိုလွှတ်တင်မှုအတွက်အီရန်ဘက်ကတာဝန်ယူမှုရှိဖို့ပါတောင်းဆိုခဲ့တာပါအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার စီစဉ်ဆိုင်ရာသဘောတူညီချက်ရခဲ့ပြီးတဲ့နောက်မှာအီရန်ကိုအနည်းဆုံးနောက်ထပ် 8 နှစ်နျူကလ িয়ার လက်နက်တပ်ဆင်နိုင်တဲ့ပယ်ထိန်တပ်ဒုံးကျည်မထုတ်ဖို့2015ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ချတောင်းဆိုထားတာဖြစ်ပါတယ်။အီရန်ရဲ့လုံဆောင်မှုဟာပယ်ထင်းတဲ့ဒုံးကျည်လုပ်ငန်းတွေလုပ်ဖို့ကြိုးစားလာတာဖြစ်ကြောင်းအမေရိကန်ရဲ့ဆက်ဆွဲမှုတွေကိုအီရန်ဘက်ကညှင်းဆို့လိုက်ပြီးအီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့ဘယ်တော့မှကြိုးစားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတလုံးအတော်အလာကန့်သတ်မှုတွေလုပ်နေရချိန်မှာပဲအစ္စလမ်ဘာသာဝင်တွေရဲ့မေလ23ရက်နေ့အထိကျင်းပမယ်တလကြာရမဒန်ဥပုသ်စတင်နေပါပြီ။လူပေါင်း 1.8 တန်းလောက်ဒီယောဂအခုဆက်ခံနေရတယ်လို့လူပေါင်း 39,000 ကျော်တည်ဆုံးခဲ့ရတာကြောင့်ဒီယောဂဆက်ပြီးမပြန့်ပွားအောင်ကမ္ဘာနိုင်ငံတွေကစူးစမ်းနေကြတယ်လို့ကမ္ဘာစီးပွားရေးမှလည်းထိခိုက်စေတာပါဒီလိုအချိန်မျိုးမှာအရှေ့တောင်အာရှအရှေ့လယ်ပိုင်းဒေသနဲ့အာဖရိကနိုင်ငံတွေကတိမ်တန်းချီတဲ့မွတ်စလင်တွေအတွက်ဗလီဝတ်ကျောင်းတွေကိုသွားပြီးဝတ်ပြုဝင်အောင်ဆွေမျိုးမိတ်တန်ကဟာတွေနဲ့အတူတူကဥပုထွက်ခြင်းညဘက်စူဝေးစားတောက်ခွင့်တွေပါတားမြစ်ထားတာကြောင့်ဒီနှစ်ရမဒန်ကာလဟာအရင်နှစ်တွေနဲ့လုံးဝမတူဘဲဖြစ်နေတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့မွတ်စလင်အများစုနေထိုင်ရာအင်ဒိုနီးရှားအပါအဝင်နိုင်ငံအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါအန္တရာယ်ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲအစိုးရရေးချမှတ်ထားတဲ့ လူချင်းခက်ခွာခွာနေဖို့နဲ့ဗလီတွေမှာမဆွဝေးဖို့ကန့်တတ်မှုကိုမွတ်စလင်တရားဟောဆရာတွေနဲ့ဘာသာရေးအစွဲကြီးသူတွေကချိုးပေါက်ပြီးဆွဝေးမှုတွေလုပ်နေကြပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 MHz ဘိုင်းဒိုမီတာ40 kHz 9.13 MHz ဘိုင်းဒိုမီတာ51 kHz 9.85 MHz နဲ့ဘိုင်းဒိုမီတာ190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ဒီမနက်ကတွင်းကအကျဉ်းသားတွေနဲ့အကျဉ်းတော်ဝန်ထမ်းတွေအပါအဝင်လူထုလူဒန်းစားအလုံးအတွက် COVID-19 ကူးစက်ရောဂါကာကွယ်ဖို့မြမအစိုးရရဲ့ဂျူပန်ဆောင်ရွက်မှုတွေမှာကုလသမဂ္ဂအဖွဲ့အစည်းကလည်းအထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂအတွင်းမှာအန်တိုနီယိုဂူတာရက်စ်ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ
် The UN Office of Drugs and Crime is working with authorities on preparedness plan for prison.To support the UN's work in prisons.
အကျဉ်းအောင်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကြိုတင်ပြင်ဆင်တဲ့အစီအစဉ်တစ်ခုမှာဘူးရစီဝါနဲ့ရာဇဝမှုဆိုင်ရာကုလသမဂ္ဂရုံး UNDOC ကမြန်မာအာဏာပိုင်တွေနဲ့အတူလက်တွဲအလုပ်လုပ်ကိုင်နေပါတယ်။ဆွီဒင်၊ဆွစ်ဇာလန်၊ UK နိုင်ငံနဲ့အမေရိကန်နိုင်ငံတို့ကထောက်ပံ့ပေးတဲ့ဒီအစီအစဉ်အရကုလသမဂ္ဂအဖွဲ့ကြီးအနေနဲ့နှာခေါင်းဆီးတွေ၊လက်အိတ်တွေ၊စက်ပြာနဲ့လက်သန့်စင်ဆေးရည်တွေအပါအဝင်ကုသရောဂါထိန်းချုပ်ရေးအကာအကွယ်ပစ္စည်းတွေဝယ်ယူစုဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပေါ့ကြာနေကနယူးယောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်ကိုခံအားကျဆေးရောဂါ HIV/AIDS တိုက်ဖျက်ရေးကုလသမဂ္ဂဖူးတွဲအစီအစဉ် UNAIDS နဲ့အတူမြန်မာအစိုးရနဲ့ NGO အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ကုလသမဂ္ဂဟာမွေးဆေးဝါးကြောင့်စိတ်ကစိတ်ကလျားဖြစ်နေသူတွေ HIV နဲ့ TB ရောဂါဝေဒနာရှင်တွေအတွက်ကျမရေဝန်ဆောင်မှုတွေရရှိဖို့အရေးကိုလည်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ကုလသမဂ္ဂဌာနကိုယ်စားလှယ် Ola L. Graham ကလည်းမြန်မာအစိုးရကအကျဉ်းသား 2,000 ကျော်ကို April 19ရက်နေ့ကလူငယ်ချမ်းသာခွင့်ပေးခဲ့တာကိုကြိုဆိုခဲ့တယ်လို့ COVID-19 ကူးစက်ရောဂါကိုတုံ့ပြန်ဆောင်ရွက်နေတဲ့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကုလသမဂ္ဂအဖွဲ့ကြီးကအားပေးထောက်ခံတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျ။တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေကမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကိုတောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးကိစ္စဆွေးနွေးခဲ့ပါတယ်။တရုတ်စစ်တပ်အနေနဲ့ COVID ကရောဂါတိုက်ဖျက်ရေးနဲ့ရောဂါကူးစက်မှုဟန်တာကိုလက်ဆက်သွားလာမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့စံနှုန်းရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဝမ်ဖန်ဟေကပြောကြောင်းတရုတ်နိုင်ငံပိုင်ရှင်ဝါသတင်းမှာဖော်ပြထားပါတယ်။တောက်ကြနေတည့်ရက်ထက်မှာပဲတရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ကမှပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးသုံးလုံးနဲ့ကြီးစံတွေကြောက်ခဲ့တာကြောင့်တရုတ်နိုင်ငံကနယ်စပ်ကိုပိတ်လိုက်ပါတယ်။တရုတ်နိုင်ငံမှာ CCTV သတင်းအရတရုတ်ဘက်ယူနန်ပြည်နယ်တွေကကြောင်းတကြောင်းနဲ့အဆောက်အဦတချို့နဲ့အတူမော်တော်ယာဉ်တွေထိခိုက်ပျက်စီးမှုရှိတယ်လို့ AP သတင်းဌာနကပြောပါတယ်။ American နိုင်ငံရဲ့အမျိုးသားလူကြုံရေးအပေါ်ချိန်ချောင်းမှုရှိနေတာကြောင့်တရုတ်ကုန်သွယ်ရေးကုမ္ပဏီလေးခုကိုပေးအပ်ထားတဲ့လုပ်ငန်းလေပတ်ခွင့်ကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့ American ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ကပြောပါတယ်။တရုတ်အစိုးရကအထောက်ပံ့ပေးထားတဲ့အဲ့ဒီတရုတ်ကုမ္ပဏီလေးခုဟာတရုတ်ကွန်မြူနစ်ပါတီရဲ့ထိ ंछ ုပ်ဩဇာလွှမ်းမိုးမှုနဲ့အပြတ်ထုတ်အသုံးချရတာကိုခံရဖို့အနေနဲ့ရှိနေတာကြောင့် American အစိုးရဌာနတွေကြားအလွန်မင်းစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတယ်လို့ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ဥက္ကဋ္ဌအာဂျီပါဟီကပြောပါတယ်။ China Telecom Americas China Unicom Americas Pacific Networks နဲ့ Comnet ဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေဖြစ်ကြောင်းနဲ့သူတို့ရဲ့လုပ်ငန်းလက်ကင်ခွင့်ဘာကြောင့်မယုံသိမ့်တင်ဘူးလဲဆိုတဲ့ရှင်းလင်းချက်ကိုရက်30တွင်တင်သွင်းရမယ်လို့လည်းကော်မရှင်ကပြောပါတယ်။ American နဲ့တရုတ်နိုင်ငံတို့အကြားကိုရိုနာဗိုင်းရပ်စ်ကိစ္စအပါအဝင်ကိစ္စတော်တော်များများမှာသဘောထားကွဲလွဲနေကြရမှာအမျိုးသားလူကြုံရေးအရာဆိုပြီးတရုတ်ကုမ္ပဏီ Huawei ထုတ်ပစ္စည်းတွေအသုံးပြုခွင့်ကို American အစိုးရကပိတ်ပင်ထားခဲ့ပြီးဖြစ်တယ်လို့ပြည်ကရနစ်ကလည်း China Mobile Company ကို American ဈေးကွက်ထဲပိတ်ထားခဲ့တယ်လို့ Bloomberg သတင်းမှာဖော်ပြထားပါတယ်ခင်ဗျ။ပထမဆုံးအာဂတအဝေးကြီးမှန်ပြောင်း Hubble Telescope ကိုအာဂတရဲ့လွတ်တင်နိုင်ခဲ့တာ AB24 ရဲ့နေ့တောက်ကြနေက130တင်းတင်းပြေခဲ့ပြီဖြစ်ပါတယ်။ဒီ Hubble အာဂတအဝေးကြီးမှန်ပြောင်းကို1999 AB24 ရဲ့နှစ်မှာအာဂတလုံမြင့်ရဲ့ discovery ကကမ္ဘာပတ်လမ်းကြောင်းထဲကိုလွတ်တင်ပေးခဲ့တာပါ American နက္ခတ္တဗေဒပညာရှင် Edwin Hubble အမည်ကိုအစွဲပြုခေါ်တဲ့ Hubble အာဂတအဝေးကြီးမှန်ပြောင်းကို American အာဂတစူးစမ်းလေ့လာရေး agency ကနက္ခတ္တပညာရှင်တွေကတီထွင်ခဲ့တာပါက ကမ္ဘာလူမှုအလွာတွေနဲ့လူတွေဖန်တီးထားတဲ့အလင်းရောင်တွေကနေကင်းလွတ်တဲ့အာဂဒဆူဆန်လေးလာမှုကိုပြုလုပ်လိုတဲ့အတွက်ဒီအဝေးကြီးပံပြောင်းကိုနက္ခတ္တပေဒပညာရှင်တွေကတီထွင်ခဲ့ကြတာပါ။အဲ့ဒီအချိန်ကစလို့နောက်ပိုင်းအာဂဒနဲ့ပတ်သက်တဲ့ဆူဆန်လေးလာမှုပေါင်းတိတက်သမားလေးတန်းကျော်ကိုဟပ်ပေါ်အဝေးကြီးပံပြောင်းကြီးအကူအညီနဲ့ပြုလုပ်ခဲ့နိုင်ခဲ့သလိုလေးလာတွေ့ရှိမှုတွေလည်းထင်ထင်ရှားရှားရရှိခဲ့ပါတယ်။အာဂဒရဲ့ကမ္ဘာတွင်းတဲ့ကြီးတွေတီရှိနေတာနဲ့တီနီယာတွေကိုဒီဟပ်ပေါ်အာဂဒအဝေးကြီးပံပြောင်းကြီးကြောင့်သက်တည်ပြဖော်ထုတ်နိုင်ခဲ့သလိုစကြဝဠာတက်တန်းကိုလည်းအနည်းဆက်ဆုံးမှန်ကန်အောင်တစ်ချက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ။စီးရီးနီးမနက်ဖက်နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မူဆယ်မြို့နယ်ပန်ခန့်ရက်ကအဆောက်အုံတစ်လုံးမနေ့ကညပိုင်းကလက်နက်ကြီးငယ်နဲ့ပစ်ကတ်ခံရပြီးပောက်ကွဲကြီးစံတချို့တရုတ်ပြည်ပတ်ကြခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုစုံစမ်းပေးဖို့တရုတ်ယူနန်ဆိုရဘက်ကမူဆယ်မြို့တောင်ရှိသူတွေကိုဒီကနေ့အကြောင်းကြားစာပေးပို့ထားပါတယ်။ဖြစ်စဉ်သိစိတ်ကိုစုံစမ်းနေစမို့ဘယ်အဖွဲ့အစည်းကပြစ်ခတ်ခဲ့တယ်ဆိုတာအတိမပြုနိုင်သေးဘူးလို့မူဆယ်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားမှုဥမ္မာမောင်တန်းက VOA ကိုအတည်ပြုပါတယ်။
နော်လို့တော့ဘာမှမရှိဘူးဗျ။ဟိုဘာတရုတ်ဘက်ကတော့သူတို့နယ်နိမိတ်နယ်ဆက်ပဲကြလို့ဟိုကအကြောင်းကြားရစာရောရောက်တယ်ထားပါပဲ။သူတို့ဘက်ကကြတယ်ပေါ့ဗျာ။ကြနေပတ်သက်ပြီးစုံလန်းဖော်ထုတ်ပေးဖို့အဲ့လောက်ပါပဲ။ဒီဘက်ကတော့နေမီကန်တိုင်ရင်နဲ့ဒီရဲနဲ့ပေါ့နော်စုံလန်းစစ်ဆေးနေတယ်ပေါ့။ဟိုတတိယတတိမတက်လာပြီပေါ့ဟုတ်ဟုတ
်။ပြစ်ခတ်ခံရတဲ့အဆောက်အုံဟာပြည်သူစစ်အဖွဲ့တစ်ခုပိုင်ဖြစ်ပြီးလောင်ကစားရုံတစ်ခုဖြစ်တယ်လို့ဒေသခံတချို့ကပြောကြပါတယ်။တချို့ကတော့တောင်းလက်နက်ကင် TNL နဲ့ပတ်သက်လိမ့်မယ်လို့ခန့်မှန်းတာလည်းရှိပါတယ်။COVID-19 ရောဂါဖြစ်ပွားနေတဲ့ကာလမှာ TNL နဲ့မဟာမိတ်တပ်တွေရဲ့လှုပ်ရှားမှုမရှိဘူးလို့တအောင်းလက်နက်ကင် TNL ရဲ့ပြောခွင့်ရဗိုလ်မှူးတားအိကျော်ကပြောပါတယ်
။ဟုတ်ဒီလူစုမှုတွေမှာတော့ဒီလက်နက်ကင်ဗိုလ်စီစားများတယ်ဒီဘယ်ဖို့ဖြစ်မလဲဆိုတော့လည်းကျွန်တော်ခမရခဲ့တယ်။ဒါကြောင့်ဒီနောက်တစ်ခုကတော့ဒီဒလာအတွင်းမှာတော့ဒီလာထက်မှာဒီလိုဖွင့်ရတယ်
တရုတ်ပြည်ပသတင်းစာတွေကတော့ယူနန်ပြည်နယ်ရဲ့လက်နက်ကြီးကြီးတောင်၃ခုနဲ့တနက်ကြီးစံကြီးကြားရောက်ခဲ့တယ်လို့ရှင်းသားထားပါတယ်။ဒီအတွက်ကြောင်းတကြောင်းအဆောက်အုံတချို့မော်တော်ယာဉ်တချို့ပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကဒစိဆိုင်တစ်ခုပောက်ကွဲတဲ့မီးပွားတွေတရုတ်ပိုင်နယ်ထဲလွင့်ဆင်လာတာလည်းရှိရလို့ဆိုပါတယ်။ဒါပေမဲ့အထူးခိုက်အသေးပြောင်းမရှိဘူးလို့သိရပါတယ်။ကျွန်တော်ဇောထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားတဲ့မြန်မာလူမျိုး140နီးပါးရှိသွားပြီလို့လူနာရီနဲ့နှိဆက်သူတချို့က VOA ကိုပြောပါတယ်။ဒီအပိုင်းတွင်ရောဂါကူးစက်မှုပမာဏပိုများလာနေတဲ့စင်ကာပူမှာပြည်တော်ပြန်ကျင်ကြတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြချင်ပါတယ်။ဒီအပိုင်းနဲ့ COVID-19 ရောဂါပိုးကူးစက်မှုတိတိတသာများနေတဲ့စင်ကာပူနိုင်ငံမှာ AB24 တောက်ကြနေတည့်ရတဲ့မှာတဲ့ကူးစက်သူပေါင်း900နီးပါးကိုအတည်ပြုနိုင်ခဲ့တယ်လို့စင်ကာပူအစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။ AB24 ရဲ့နေ့အထိစာရင်းအရကိုဗစ် -19 ကူးစက်ခံရတဲ့စင်ကာပူရောက်မြန်မာလူမျိုး136ဦးရှိနေပြီလို့လူနာရီနဲ့နီးစပ်သူတူဖြစ်တဲ့အင်ဂျင်နီယာဦးဝင်းထိန်က VOA ကိုပြောပါတယ်
။မြန်မာတွေကကူးစက်တဲ့လူတွေက136ဦးရှိတယ်။အဲ့ဒီအလုံးကဟိုအလုသမာဂျိတ်တာတွေမှာနေတဲ့လူတွေများတယ်။အဲ့ဒီတွေကနေပြီးတော့အမျိုးသမီးတယောက်ကတော့domestic worker ပေါ့ဗျအိမ်ကူပေါ့အဲသူကဆေးရုံကဆင်းသွားတယ်အဲဝန်တဆရာတစ်ခုပဲရှိတယ်ကျန်တဲ့လူတွေအားလုံးကတော့ယောဂကူးစက်ခံရတယ်အဲ့လိုပဲဆေးရုံတို့ isolation center တို့ quarantine center တို့မှာရှိနေကြတယ်ဒါပေမဲ့အများစုကဆိုးွားတဲ့အခြေအနေမှာမရှိကြဘူးဗ
ျအခုလိုယောဂကူးစက်ခံရတဲ့မြန်မာတွေထဲမှာယောဂလက္ခဏာဆိုးွားလွန်းသူမရှိသေးသလိုသေဆုံးသူလည်းတဦးမှမရှိသေးဘူးလို့စင်ကာပူကလာတဲ့မြန်မာအသိုင်းအဝိုင်းသတင်းတွေမှာဖော်ပြပါတယ်စင်ကာပူကကိုဗစ် -19 ကူးစက်မှုအများစုဟာရွှေပြောင်းအလို့သမားတွေနေတဲ့အလို့သမားအဆောင်တွေထဲမှာဆက်ဖြစ်နေတာလို့စင်ကာပူအာဏာပိုင်တွေကလည်းပြောထားပါဗျ။နိုင်ငံသားအလို့သမားတွေရဲ့လုံအားပေါ်အားထားနေရတဲ့စင်ကာပူမှာကုမ္ပဏီတွေကရွှေပြောင်းအလို့သမားရာကနန်းကနေတောင်ကနန်းအထိအဆောင်တိုက်ခန်းတွေထဲမှာလူစုလူဝေးနဲ့နေစေပြီးနှစ်ထပ်ကတင်နေတဲ့အေးရသလိုအင်သာရီချိုးကန်းမိဖို့စားတာတွေကိုဘုံသုံးရတာကြောင့်ဤကတဲ့ထိတွေ့ဆက်ဆံမှုကနေပိုကူးနေတာဖြစ်တယ်လို့လဲဦးဝင်းထိန်ကရှင်းပြပါတယ်ဒီကံယောဂဆိုးကြောင့်စင်ကာပူနိုင်ငံနဲ့ပြိမိနေတဲ့မြန်မာနိုင်ငံသားတချို့အထူးသဖြင့်မြန်မာចောင်းသားတွေဟာအခက်အခဲကြုံနေရပြီးမြန်မာနိုင်ငံပြန်ဖို့တန်ရုံကိုအကူအညီတောင်းရကနေမြန်မာလေကြောင်းလိုင်း MBI ကဈေးသက်သက်သာသာနဲ့ပြေးဆွဲပေးဖို့စီစဉ်နေတာသိရကြောင်းစင်ကာပူအခြေစိုက်အကူအညီအပေးရေးအဖွဲ့မြန်မာကလပ်အတွင်းမှမတ်မေဂျော်စွန်းညွန့်ကပြောပါတယ်
ဒီစင်ကာပူမှာအကြောင်းသားတွေရှိတယ်ဆေးလာကူပြီးတော့အဆင်မပြေဘူးပေါ့ဗျာဆက်နေဖို့မြန်မာပြည်ပြန်ကျင်ရတဲ့လူတွေရှိတယ်တချို့ကြလည်းကိုဝင်ဆောင်တွေရှိတယ်သူတို့တွေကဟိုမှပြန်မွေးမှဖြစ်မှာဒီမှာမွေးဖို့ကလည်းဘလို့မှအဆင်မပြေဘူးလေအဲ့တော့သူတို့တွေအတွက်ကပြန်မှကိုဖြစ်မှာကိုစင်ကာပူမှာအကြောင်းသားတွေကလည်းတော်တော်ဒုက္ခရောက်ကြတယ်เจ้าก็ไปท่าได้ค้างก็ไปอ่ะมั้ยลูกก็แลปัดไม่ရှိတော့อารมณ์อ่ะตรุปัดไม่ရှိတာนี่ตรุด้วยยังอึมไม่ปีตาคุณตอกพูอ่ะอสาคุณเนาะอคุกฤษจาတော့ดีเปลี่ยนเนี่ยลูกเนี่ยตลอดอคักแค่ဖြစ်နေတာอูจาတော့ตรุอ่ะดีเมียนมาเนชั่นแนลแอร์ไลน์อ่ะแล้ววนกุญญีပြီးတော့ดอทโกอเนกสงซีเนี่ยเปลี่ยนจ้ามา
အခုလို့စင်ကာပူကနေပြီးတော့ပြောင်းရှင်ญาติเมียนมาနိုင်ငံသားတွေဟာအကြောင်းမျိုးမျိုးကြောင့်စင်ကာပူမှာသိမ့်မိနေသူတွေတာဖြစ်ပြီးယောဂပူရှိသူမှန်သမျှကိုစင်ကာပူအစိုးရကတီးတန့်ခွဲကြစောင့်ကြည့်ကြည့်ရှုနေတယ်လို့ဦးဝင်းထင်ကပြောပါတယ
်တချို့ကចောင်းသားတွေရှိတယ်တယ်တချို့ကတယ်ဟိုဒီမတိုင်ခင်နေတဲ့မော်ဗျာလူဖြုတ်ခွန်လိုက်ရပြီးတော့လုံမရှိတဲ့လူတွေရှိတယ်ဗျာအဲတချို့ကလည်းဆေးကုလာတာလို့ရှိတယ်ဗျာတချို့ကလည်းဟိုသားသမီးတွေရှိတော့ဗျာမိဘတွေအနေလာတာပေါ့ဗျာဒါမျိုးတွေဒီမှာပိတ်မိနေတာရှိတယ်တကယ်တကယ်လားဟိုအလုပ်သမားအဆောင်မှာနေပြီးတော့ယောဂရှိတယ်မရှိဘူးစစ်ဆေးနေတဲ့လူတွေကဒီသဘောထဲမှာအကျုံးမဝင်သေးဘူးဗျာလူတယောက်ကမြန်မာတယောက်ပဲဖြစ်ဖြစ်ပဲနိုင်ငံသားဖြစ်ပိုးကူးတာသတိနေတယ်သူတို့ကနိုင်ငံကိုသူတို့ပြန်ပို့မှာမဟုတ်ဘူ
းစင်ကာပူနိုင်ငံမှာဒီသတင်းပတ်တဲ့ COVID-19 ရောဂါပိုးတွေ့ရှိရတဲ့လူနာနေ့စဉ်1000ဝန်းကျင်ရှိနေပါတယ် AP24 ရဲ့စာရင်းအရ698ဦးရှိပြီးအခုချိန်ထိရောဂါကူးစက်ထားသူစုစုပေါင်း12,055ဦးရှိကာသေဆုံးရသူပေါင်း12ဦးရှိတယ်လို့စင်ကာပူအစိုးရကကြေညာထားပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
အစ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုသ္လကာလရောက်နေပြီဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ COVID-19 ကပ်ရောဂါပြန့်နှံ့မှုတားဆီးရေးအခြေအနေကြောင့်ဗလီတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမပြုလုပ်နိုင်တဲ့အကြောင်းကိုသတင်းတင်ဆက်ပေးပါမယ်။ COVID-19 ကပ်ရောဂါတားဆီးရေးအတွက်လူစုလူဝေးရှောင်ကျဉ်ဖို့အခြေအနေတစ်ခုကြောင့်ရမဒန်ဥပုသ္လကာလအတွင်းမှာဗလီဝတ်ကျောင်းတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမလုပ်ဖို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီကညွှန်ကြားထားတာဖြစ်ပါတယ်။ဗလီတွေမှာသက်ဆိုင်ရာဗလီရှေ့ဆောင်တဲ့ဗလီဝန်ထမ်းတွေကလွဲလို့တခြားပုဂ္ဂိုလ်တွေမရှိစေဖို့နဲ့မိမိနေအိမ်တွေကပဲဥပုသ်ကာလမှာဝတ်ပြုစုတောင်းကဝါဖြေတာတွေလုပ်ဖို့ညွှန်ကြားထားတယ်လို့အစ္စလမ်သာသနာရေးကောင်စီအထွေထွေအတွင်းရေးမှူးဦးဝနရွှေက VOA ကိုပြောပါတယ်။
အခုလာနေပါတယ်လို့လိုက်နာရမယ်ချက်ကိုချက်ကျွန်တော်တို့ထုတ်ပြန်တာလားရှိပါတယ်ကျွန်တော်တို့ Islamic Council website ပါလဲတင်တာလားရှိတယ် Facebook ကလည်းနာမှာတင်တာလားရှိပါတယ်ဟိုကျွန်တော်တို့ခါတိုင်းနေတယ်လို့ဒီကျွန်တော်တို့စူပေါင်းပြီးတော့ဥပုမှာဝါဖြေတာပေါ့နော်စူပေါင်းပြီးတော့ဥပုဖြေတာစူပေါင်းပြီးတော့ဥပုအတွက်စားပေါက်ကြတာနောက်တစ်ခါစူပေါင်းဝတ်ကြည့်တာအားလုံးကိုဗစ်အခြေအနေကြောင့်ကျွန်တော်တို့ရပ်ဆိုင်ပြီးတော့ကိုယ်အိမ်မှာပဲကိုယ်စီမံဆောင်ရွက်ကြဖို့ညစ်တာရခံတာလည်းပေါ့နော်ဒီအခြေအနေမလွန်မြောက်မချင်းကတော့ကျွန်တော်တို့ကိုယ်အိမ်မှာပဲကိုလူစုလူဝေးမဖြစ်စေအောင်ဘာသာရေးဝန်လမ်းတပင်အားလုံးကိုအခမ်းအနားအားလုံးကိုကျွန်တော်တို့ညွှန်ကြားထားပါတယ
်ဒီညွှန်ကြားချက်ကကိုဗစ်ကူးစက်မှုရောကြကာလသတ်မှတ်ချက်တွေရောပါလာတဲ့အခြေအနေအထိအကျုံးဝင်ပြီးလက်ရှိမှာဗလီတွေကိုညွှန်ကြားထားတဲ့ညွှန်ကြားချက်နဲ့ပတ်သက်လို့သူကအခုလိုပြောပြသွားပါတယ
်ဒီယောဂလက္ခဏာဒီပြန်ပွားမှုနှုန်းကြောကြာသွားပြီးတော့နိုင်ငံတော်ချူရနေပြီးတော့ကျန်းမာရေးဌာနအကြီးများချက်ထုတ်ပြတယ်ဒီပေါ့နော်လူတွေအတွက်ပြောမယ်ဆိုရင်တော့အနေနဲ့မရှိတဲ့အထီးကိုကျွန်တော်တို့ရည်ရတာပါကျွန်တော်တို့ဘာလူစုလူဝေးကိစ္စအားလုံးကိုရပ်ထားတယ်ပါကျွန်တော်တို့ဘာဒါရိုက်စာတင်ကြောင်းဒီအားလုံးလည်းရပ်ထားတယ်အဲကျွန်တော်တို့ဘလီဝေးကြောင်းတော်အားလုံးကိုအခုရှေ့ဆောင်ဝတ်ကြည့်ရဲ့ရှေ့ဆောင်ဆရာတော်ရဲ့ဘလီဝန်တန်းရာဆိုရင်ကျန်တဲ့အများပြည်သူဝတ်ကြည့်တာကိုယာယီဆိုင်ခံတာပါပဲ
ဒီကနေ့မှာပဲအစ္စလမ်သာသနာရေးကောင်စီအနေနဲ့ရန်ကုန်မြို့နယ်အချို့ကကျမရေးဝန်ထမ်းတွေအတွက်စံပယ်စာစတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေပြုလုပ်ခဲ့ပါတယ်။တကောင်စင်းရမြန်မာနိုင်ငံလူဦးရေတန်ပေါင်း90ကျော်မှာအစ္စလမ်ဘာသာဝင်တက်တန်းကျော်ရှိပြီးရာဂိုင်းနှုန်းအဖြစ်ဆိုရင်1.3ရာဂိုင်းနှုန်းရှိတယ်လို့ပြည်သူ့အင်အားဦးစီးဌာနက2016ခုနှစ်ဇူလိုင်လမှာထုတ်ပြန်ထားတဲ့2014ခုနှစ်မြန်မာနိုင်ငံလူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်ကိုးကွယ်တဲ့ဘာသာဆိုင်ရာအစီရင်ခံစားထဲမှာဖော်ပြထားပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်
။အမေရိကန်ဆေးပညာရှင်အဖွဲ့အစည်းတွေဟာ COVID-19 နဲ့ပတ်သက်တဲ့သေဆုံးရတဲ့အချက်အလက်တွေကိုကြောက်ယူဖို့ Trump အစိုးရကိုတိုက်တွန်းနေပါတယ်။လက်ရှိကြောက်ယူထားတဲ့အချက်အလက်တွေအရတော့ African American တွေဟာလူပြူတွေထက်ကြောက်စရာကောင်းတဲ့နှုံးလောက်နဲ့သေဆုံးနေကြပါတယ်။ဒီအကြောင်းကာရိုပီယာဆင်သတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ဆိုရိုးစကားရှိတာကတော့အမေရိကန်လူမျိုးတွေအေးမိရင်လူမဲအမေရိကန်တွေအဆုတ်ရောင်ရောဂါရတတ်ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလကြီးမှာ ဒီဆိုယိုးစကားကတတ်ထိပ်မှန်နေပါတယ်ဗာဂျီးနီးယားတက္ကသိုလ်ကဒေါက်တာတိုက်ဆန်ဘဲလ်က
ပြ
ည်နယ်တော်တော်များများကထုတ်ပြန်ချက်တွေအရအာဖရိကန်အမေရိကန်တွေဆေးရုံတက်ရတဲ့နှုန်းကပိုများနေပြီးတော့ဆေးရုံရောက်ပြီးဆိုတာနဲ့တည်ဆုံနှုန်းကလည်းများပါတယ်လို့ပြောသွားတာပါလူအီဇီယားနာပြည်နယ်မှာဆိုရင်လည်းအာဖရိကန်အမေရိကန်တွေဟာလူဦးရေရဲ့3ပုံတစ်ပုံပဲရှိပေမဲ့တည်ဆုံမှုနှုန်းက80ရာခိုင်နှုန်းရှိပါတယ်တခြားပြည်နယ်တွေမှာဆိုရင်လည်းထိုနည်း၎င်းပါပဲနယူးယောက်မြို့မှာဆိုရင်လူဦးရေရဲ့29ရာခိုင်နှုန်းပဲရှိတဲ့စပိန်စကားပြောလက်တင်နယ်ပွားတွေဆိုရင်ကိုဗစ် -19 ကြောင့်သေဆုံးသူတွေရဲ့34ရာခိုင်နှုန်းရှိပါတယ်။အာဖရိကန်အမေရိကန်တွေစပိန်စကားပြောလက်တင်နယ်ပွားတွေနဲ့တခြားလူနည်းစုတွေဟာလူမျိုးတွေထက်ဝင်ငွေနည်းပြီးမရှိမဖြစ်လုပ်သားတွေဖြစ်သလိုကျန်းမာရေးအာမခံလည်းမတက်နိုင်ကြပါဘူး။မြို့သားကျန်းမာရေးဌာန NIH ကဒေါက်တာအဲလီဆီယိုပရက်စတီပါက
You know that blacks have more hypertension
more. ညီမတွေမှာသွေးလိုရှိတဲ့သူတွေနှလုံးမကောင်းတဲ့သူတွေပိုများတာကျွန်တော်တို့သိပါတယ်။ Latino တွေနဲ့ African American တွေမှာပန်းနာရင်ကျက်ရှိသူတွေပြင်းထန်ပန်းနာရင်ကျက်ရှိသူတွေများပါတယ်။လူနည်းစုလူမျိုးတွေမှာစီးကျိုရှိတဲ့သူတွေတိတိတသားများသလိုလူမျိုးတွေထက်ယောဂါနှစ်ဆနီးပါးများတဲ့အုပ်စုတွေလည်းရှိပါတယ်။ဒါတွေကအန္တရာယ်ပိုဖြစ်စေတဲ့ယောဂါအခန်း၃ခုဖြစ်ပါတယ်လို့ပြောသွားတာပါ။လူတွေခက်ခွာခွာနေယောဂကာကွယ်နိုင်တယ်ဆိုပေမဲ့ဝင်ဝင်နေမိသားစုတွေအတွက်ကတော့မဖြစ်နိုင်ပါဘူးဒေါက်တာအဲလီဇီယိုပရက်စတီဘာကပဲ
How can you tell a single mom
ကလေးသုံးယောက်မွေးပြီးတယောက်ထဲစောင့်ရှောက်နေရတဲ့အမေတယောက်ယောဂကူးသွားရင်ဘယ်လိုလုပ်ရမလဲဗျာဥပမာဗျာသူကဆေးရုံမှာသူနာပြုတ်အကူအဖြစ်လုပ်တယ်ဗျာယောဂကူးတော့တယောက်ထဲတီးတန့်ခွဲနေရမယ်ဗျာကလေးသုံးယောက်လည်းရှိနေတော့တယောက်ထဲတီးတန့်ဘယ်လိုခွဲနေမလဲနောက်ပြီးအိတ်ခမ်းသုံးခန်းပဲရှိတဲ့အိမ်မှာလူ၈ယောက်နေကြတယ်ဆိုရင်လေတီးတန့်ခွဲနေလို့မရဘူးဗျာလို့ပြောသွားတာပါဒီယောဂါတန်ကိုခံနိုင်ဖို့ဆိုတာကလည်းခန္ဓာကိုယ်ကကျန်းမာတန်ဆွမ်းရပါတယ်ယောဂါရတယ်ဆိုတာကလည်းလက်သီးနဲ့ထိုးခံရတယ်လို့ပဲလို့ဗာဂျီးနီးယားတက္ကသိုလ်ကဒေါက်တာတိုက်ဆန်ဘဲလ်ကပြောပါတယ
် And if your body is not in top shape
ခန္ဓာကိုယ်ကမကျန်းမာဘူးဆိုရင်ယောဂါရဲ့ထိုးနှက်ချက်ကိုခံနိုင်ရည်သိရှိမှာမဟုတ်ပါဘူးစည်းကြိုယောဂအခန့်ရှိတယ်ဆိုရင်ကိုခံအားကနည်းနေတဲ့အတွက်ယောဂကူးပြီးဆိုရင်ခမည်းအတွက်တိတ်မကောင်းဘူးပေါ့ဗျာနှလုံးယောဂရှိတယ်ဆိုရင်လည်းခမည်းနှလုံးကသွေးတွေပိုပို့နိုင်ဖို့လိုအပ်ပါတယ်ယောဂကူးပြီးဆိုရင်တော့ဓာရီလုံးနိုင်မှာမဟုတ်တဲ့အတွက်နောက်ဆုံးရလက်ကပိုဆိုးဖို့ပဲရှိပါတယ်လို့ပြောသွားတာပါအခုတော့နိုင်ငံရေးသမားတွေကဒီအခြေအနေကိုသတိထားမိပြီးအချက်အလက်တွေကောက်ယူနေသလိုမူဝါဒတွေလည်းပြောင်းနိုင်ပါတယ်အပြောင်းအလဲကတော့လွယ်လွယ်နဲ့ဖြစ်လာမှာမဟုတ်ပါဘူး။ကျန်းမာရေးကွာဟချက်တွေဟာဟိုးအရင်ကတည်းကရှိနေတာဖြစ်ပြီးတက်ကြွလှုပ်ရှားသူတွေ၊နိုင်ငံရေးသမားတွေနဲ့လူနည်းစုတွေအတွက်ကတော့ရေတိုအစားရေရှည်အတွက်ပြင်ဆင်ထားဖို့ဒေါက်တာအဲလီဆီယိုပရက်စတီဘာကပြောပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ COVID-19 ရောဂါကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာလူတွေနဲ့စတင်ဆန့်သက်နေပါပြီ။ဥရောပနိုင်ငံအတော်များများမှာလည်း COVID-19 ကာကွယ်ဆေးတွေကိုဆန့်သက်နေကြတာပါ။အပြည့်စုံကတော့ Rider Sitting ကိုအခြေခံပြီးတော့ကျွန်မအနောက်လောက်ပြောပြပါမယ်။ကာကွယ်ဆေးတိုးဆန်းသက်ခံမှုကိုယ်စနားနဲ့ကိုပါဝင်သူတို့ဟာဗြိတိန်နိုင်ငံ Oxford တက္ကသိုလ်ရဲ့ COVID-19 ကာကွယ်ဆေးကိုစတင်ဆန်းသက်ခံတဲ့ကမ္ဘာပေါ်ကပထမဆုံးလူသားတွေဖြစ်လာပါတယ်။ကာကွယ်ဆေးတီထွင်ဆန်းသက်မှုကိုတာဝန်ယူထားတဲ့သိပ္ပံပညာရှင်ကလည်းအောင်မြင်နိုင်မယ်လို့အပြည့်အဝယုံကြည်ထားပါတယ်။ကိုယ်စနားရကာကွယ်ဆေးထိုးခံခဲ့တဲ့ Alisa Granato ကလည်းအခုလိုပြောပါတယ်။
Well, I'm a scientist, so of course I want to try and support science, the scientific process.
ကျမကိုယ်တိုင်ကသိပ္ပံပညာရှင်မှာ virus ပိုးတွေအကြောင်းကျမလေ့လာထားတာမဟုတ်ပေမဲ့ကိုတတ်နိုင်တဲ့ဖက်ကသိပ္ပံပညာနဲ့ဆိုင်တဲ့ဘယ်လိုကိစ္စမျိုးမှမဆိုအပိထောက်ခံတဲ့အနေနဲ့အခုလိုဆန်းသက်ခံတာပါ။ဒီနေ့လားကသိပ္ပံပညာကိုအလွယ်တကူအထောက်အကူဖြစ်စေတယ်လို့ကျမထင်ပါတယ်။ဒါကြောင့်ခုလိုဆန်းသက်ကာကွယ်ဆေးအထောက်ခံတာပါလို့ပြောဆိုသွားတာပါ။ Charox 1 and Cough 19လို့နာမည်ပေးထားတဲ့ဒီကာကွယ်ဆေးကိုEdward O'Neil နဲ့ Alisa Granato တို့လက်မောင်းရင်မှထိုးသွင်းပေးခဲ့တာပါ။ဆေးထိုးခံလို့နောက်တူဖြစ်တဲ့ Edward ကလည်းအခုလိုပြောပါတယ်
။ I think you can never fully exclude any sort of attention.
အနည်းလုံးဝမရှိဘူးလို့ပြောလို့တော့မရဘူးပေါ့လေ။ဒါပေမဲ့ဒီလိုကာကွယ်ဆေးတွေအစမ်းတက်ကမှုကိုယ့်ဘက်ကအပြည့်အဝယုံကြည်ပေးဖို့တော့လိုပါတယ်။ကာကွယ်ဆေးရဲ့ရလကသိအရေးကြီးတာကြောင့်အတတ်နိုင်ဆုံးစူးစမ်းပြီးတော့အကောင်းဆုံးအားထုတ်ထားကြတဲ့သိပ္ပံပညာရှင်တွေရဲ့တီထွင်ထုတ်လုပ်မှုကိုယုံကြည်ဖို့ပဲလိုပါတယ်လို့ပြောဆိုသွားတာပါ။လက်ရှိစံသပ်နေကြတဲ့ COVID-19 ကာကွယ်ဆေးတွေရဲ့နာမည်ကတော့အီတလီနိုင်ငံမှာ Rytira, ဂျာမနီနိုင်ငံမှာ Lucoque, ဘယ်လ်ဂျီယမ်နိုင်ငံမှာတော့ Universals လို့အသီးသီးနာမည်ပေးထားကြပါတယ်။အောင်မြင်ဖို့လားလာရှိတဲ့ကာကွယ်ရှိတွေကိုလာမယ့်လနိုင်ငံတွင်လူတွေနဲ့ဆန္ဒနိုင်ဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။လူတရာလောက်နဲ့ဆန်သက်မဲ့ COVID-19 ကာကွယ်ဆေးရီကိုစီဝါနီးပညာရည်နဲ့ကမ္ဘာသဝန်သုတေသနပြုထုတ်လုပ်နေပါတယ်။အနည်းဆုံးလူ9ယောက်လောက်နဲ့တော့ဆန်သက်နိုင်ပါပြီ။ Oxford Tech သို့ကာကွယ်ဆေးပညာဆိုင်ရာဌာနပါမခဒေါက်တာဆာရာဂီလ်ဘတ်ကလည်းသူထုတ်လုပ်ခဲ့တဲ့တခြားကာကွယ်ဆေးတွေအောင်မြင်ခဲ့တာကြောင့်အခုလည်းအလားအလာကောင်းပါလိမ့်မယ်လို့ယုံကြည်ချက်အပြည့်နဲ့ပြောဆိုခဲ့ပါတယ်။
Well, personally, I have a high degree of confidence about this vaccine because it's technology that I've used before.
ဒီနေ့ပညာနယ်ပဲတခြားကာကွယ်ဆေးတွေကိုထုတ်လုပ်ခဲ့တာကြောင့်အခုစမ်းသပ်ထားတဲ့ကာကွယ်ဆေးအပေါ်ကျွန်မတို့အပြည့်အဝယုံကြည်ပါတယ်။အရင်ဆုံးလူတွေနဲ့စမ်းသပ်ကြည့်ရအောင်ပါပေါ့လေ။ဒီနေ့လအတိုင်းတခြားကာကွယ်ဆေးပေါင်းစုံကိုထုတ်လုပ်ခဲ့ပြီးပါပြီ။နောက်ပြီးတော့သရိုက်ဆန်တွေနဲ့လည်းစမ်းသပ်မှုအတော်များများလုပ်ခဲ့ပါတယ်လို့ပြောဆိုသွားပါတယ်။Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့ဒီစမ်းသပ်ကာကွယ်ဆေးအောင်မြင်မှုရှိမရှိမသိရသေးပေမဲ့ထိုးဆေးအနေနဲ့သုံးရမယ့်ကာကွယ်ဆေးအလုံးကြီးတန်းနဲ့ချီထုတ်လုပ်ဖို့ပြင်ဆင်ထားပြီးလို့ April 3ရက်အပတ်လောက်မှာပြောဆိုထားတာ
ပါ I'm very optimistic it's going to work formally we are testing it
အောင်မြင်မယ်လို့ကျွန်မထင်ပါတယ်ဆေးအနည်းတင်ကိုလည်းလေ့လာထားပြပါပြီထိရောက်မှုရှိမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပေါ့ဒီကာကွယ်ဆေးရဲ့အာနိသင်ကြောင့်လူတွေကိုရိုနာဗိုင်းရပ်စ်ကိုမခံရတော့ဘူးဆိုတဲ့အဖြစ်မတွေ့ရမချင်းဒီဆေးကိုလူများအသုံးပြုဖို့ထုတ်လုပ်မှာတော့မဟုတ်ပါဘူးလို့ပြောဆိုသွားတာပါအခုလိုလူတွေနဲ့ကနအူစမ်းသတဲ့နေရာမှာအထူးကအာရုံစိုက်ထားတာကဒီကာကွယ်ဆေး COVID-19 ရောဂါကိုကာကွယ်မလားမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်လာမလားဆိုတာနဲ့ကိုယ်ခံအားကောင်းလာစေမလားဆိုတာကိုကြည့်တာပါလို့လူတွေနဲ့စတင်စမ်းသတဲ့နေ့မှာပဲဒေါက်တာဆာရာကပြောဆိုခဲ့ပါတယ်COVID-19 ရောဂါကုရုံးတွေမရှိသေးတာကြောင့်ကာကွယ်ဆေးထုတ်လုပ်ဖို့ကမ္ဘာသဝန်အပြိုင်ဆိုင်ကြိုးပမ်းနေကြတာပါ COVID-19 လူနာရီကိုစမ်းသပ်ကုသရမှာတုံနေတဲ့ငှက်ဖြားဆေးနှမျိုးမှာလည်းလူနာရီရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ဘေးထွက်ဆိုးကျိုးတွေရှိတယ်ဆိုပြီးဥရောပဆေးဝါးအသုံးပြုမှုစည်းကမ်းထိုင်တဲ့အဖွဲ့က April 23ရက်နေ့မှာပဲတတိပေးချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်ရှင်ကျွန်မနောင်လာပါ
အင်္ဂလန်ကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းမှာကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေဘောလုံးပွဲကိုကျင်းပပြီးတော့ဒီပွဲမှာပရိသတ်တွေနဲ့အတူကိုယ်တိုင်ဝင်ကစားသွားမယ်လို့ကြေညာလိုက်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်သင်းကောင်းဆောင်ဟောင်းလဲဖြစ်အမေရိကန်ကမေဂျာလီဘောလုံးအသင်းရဲ့ပူးတွဲပိုင်ရှင်လဲဖြစ်တဲ့ကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေနဲ့ဒီကာယောဂါအတွင်းအကူအညီလိုတဲ့သူတွေကိုကူညီဖို့အတွက်ဘောလုံးပွဲတစ်ခုကိုစီစဉ်နေပြီးတော့ရမုံငွေတွေကောက်ခံနေပါတယ်။ပရိသတ်တွေအနေနဲ့လူငွေတွေထည့်ဝင်ပြီးအဲ့ဒီလူငွေထည့်တဲ့အထက်ကနေကန်ဆမ်းမဲတွေကိုဖောက်ပေးသွားမှာဖြစ်ပါတယ်။ကန်ဆမ်းမဲပေါက်တဲ့သူတွေကတော့ဘက်ကမ်နဲ့အတူတစ်ဖက်၅ယောက်စီကစားရမယ်ပွဲမှာဝင်ကစားခွင့်ရဖြစ်တယ်လို့ဒေးဗစ်ဘက်ကမ်ကပြောပါတယ်
။ Hi everyone, it's David here. I wanted to let you all know that I'm joining some great friends of mine in supporting an incredible
ကျွန်တော်တကယ်ချင်းတချို့ကိုရိုနာဗိုင်းရပ်စ်ကရေးအတွက်ရမုံငွေတွေကောက်နေတော့ကျွန်တော်လည်းကူညီလှုပ်ဆောင်သွားမယ်ဆိုတာအတိပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရေးအတွက်လိုအပ်နေတဲ့ငွေတွေကိုရမုံငွေဖြည့်ကောက်ခံသွားမယ်။ All in challenge လှုပ်ရှားမှုမှာကျွန်တော်အပြည့်အဝပါဝင်သွားမှာပါ။ဒီကာယောဂါဆိုကြီးကြောင့်ဒုက္ခရောက်သွားတဲ့မိသားစုများကြီးရှိပြီးသူတို့တွေဟာစားစရာဝယ်ဖို့အတွက်တောင်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ဒီလိုခက်ခဲတဲ့အချိန်ဒီအောက်မှာအကူအညီတွေနေ့တိုင်းပေးနေတဲ့ပရဟိတလုပ်ငန်းတွေကိုကျွန်တော်တို့ကူညီသွားကြပါတယ်။ဒါကြောင့်ကျွန်တော်ရဲ့ Inter Miami အသင်းအနေနဲ့ထူးခြားတဲ့အတွေ့အကြုံတစ်ခုပေးဖို့အတွက်ကမ်းလှမ်းကြပါတယ်။ခင်ဗျားနဲ့နောက်တင်ငယ်ချင်း၄ယောက်ကကျွန်တော်အသင်းနဲ့ Inter Miami အသင်းရဲ့လေ့ကျင့်ရေးကွင်းမှာတစ်ဖက်၅ယောက်စီကစားရမှာပါ။ပြီးရင်တော့ကျွန်တော်တို့အတူနှိလေစာစားကြမယ်။အဲနောက်မှာတော့ Inter Miami ဘွဲကိုကျွန်တော်နဲ့နောက်အသင်းပိုင်ရှင်တူဖြစ်တဲ့ Jorge Mas တို့နဲ့အတူအသင်းပိုင်ရှင်တွေကြည့်တဲ့နေရာကနေအတူကြည့်ရမှာဖြစ်ပါတယ်။အဲနောက်မှာတော့ကျွန်တော်တို့အသင်းအတွက်စောက်ထားတဲ့ဒီဘောလုံးကွင်းသစ်ကြီးကိုအထူးဧည့်သည်တော်အဖြစ်လှည့်ပြီးကြည့်ခွင့်ရမှာပါ။မိုင်ယာမီဟာအလွန်ထူးခြားတဲ့နေရာဖြစ်ပြီးဒီခွင့်ရေးကလည်းထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်မှာပါ
။ဒေးဗစ်ဘက်ကမ်ကသူ့ရဲ့အသင်းဟောင်းတွေဖြစ်တဲ့ Manchester United, Real Madrid နဲ့ Paris Saint-Germain အသင်းတွေကိုလည်းဒီလိုမျိုးရန်ပုံငွေကောက်ခံတဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့ကိုတိုက်တွန်းနှိုးဆော်လိုက်ပါတယ်။သူရဲ့ရန်ပုံငွေအစီအစဉ်မှာကန်ဆမ်းမဲကတော့၁၀ဆောင်ကိုအမေရိကန်ဒေါ်လာ၁၀ဒေါ်လာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။ဘွားတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေအတွက်ကမ္ဘာပေါ်ကအားသာသမားတွေပါဝင်နာမည်ကျော်ပုဂ္ဂိုလ်တွေကရန်ပုံငွေတွေကောက်ခံနေတာတွေအလူငွေထည့်တာတွေလှုပ်ဆောင်နေကြတာပါ။အမေရိကန်မှာတော့အမေရိကန်မျိုးသားဘောလုံးပွဲကနာမည်ကြီးကစားသမားတစ်ဦးဖြစ်တဲ့ Tom Brady ကလည်းဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေဖြစ်တဲ့အလူငွေတွေကောက်ခံနေပြီးတော့သူ့အသင်းကစားတဲ့ပွဲချီလက်မှတ်တွေနောက်သူနဲ့အတူညစာစားပြီးတော့အားကစားဝတ်ဆောင်တဲ့ဖက်နက်တွေလက်ဆောင်ပေးမဲ့အစီအစဉ်တွေလည်းပါဝင်တယ်ဆိုပြီးတော့ပြောထားပါတယ်။ဒ ဒါပြင်မေဂျာလိဘောလုံးပွဲနဲ့ညူယောက်ယန်ကီဘေ့စ်ဘောအသင်းတွေကလည်းအလားတူရန်ပုံငွေကောက်ခံတဲ့အစီအစဉ်တွေကိုလုပ်နေကြပါတယ်။ဥရောပဘက်မှာတော့ Real Madrid အသင်းကတောင်ပန်တိုက်စင်မှုဂါရက်ဘေးလ်နဲ့ဇနီးကဗြိတိန်နိုင်ငံဝေလာနယ်မှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်နေတဲ့ Brighta ဆေးရုံတွေကိုပေါင်၅သိန်းလှူဒါန်းခဲ့ပါတယ်ခင်ဗျာ။
ဒီ American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်တူထွေးကတင်ဆက်ပေးပါမယ်။ဧပြီလ22ရက်နေ့ကတက်တော်94နှစ်ပြည့်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလိဇဘက်ဟာဗြိတိန်သမိုင်းမှာတော့နန်းသက်အရှိကြဆုံးနဲ့တတ်တော်အရှိဆုံးဘုရင်မကြီးပဲဖြစ်ပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရက်တီတာတွေခင်းနဲ့အညီပြောင်းလဲတွေကိုလိုက်ပါလှုပ်ဆောင်နိုင်ပြီးဗြိတိန်အပါဝင်တနတဟာရနိုင်ငံတွေကိုတစုတစီတဲ့ဥစားမှုပေးနိုင်တာတွေကြောင့်အများကအတိမတ်ပြုချစ်ခင်လေးစားတာကိုခံရတဲ့ကောင်းဆောင်တစ်ဦးပဲဖြစ်ပါတယ်။တတ်တော်90ကျော်လာတဲ့တိုင်အောင်နိုင်ငံအကြီးအကဲတယောက်အနေနဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပြီးပြည်သူတွေကိုစိတ်ခွန်အားပေးစွမ်းနိုင်တဲ့အမျိုးသမီးကောင်းဆောင်တစ်ဦးမိခင်တစ်ဦးဖွာတော်တူအဖြစ်နဲ့ရက်တည်နေတဲ့ဘုရင်မကြီးအဲလိဇဘက်အကြောင်းကိုတော့ဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ပြပေးပါမယ်။ဗီဒီဘုရင်မကြီးအဲလိဇဘက်လို့ပြောလိုက်ရင်တည်သူရှားမယ်မထင်ပါဘူး။ငငယ်ရွယ်ရွယ်နဲ့ထင်းနဲ့အရရာကိုဆက်ခံခဲ့တဲ့သူဖြစ်ပြီးနန်းသက်ကာလတလျှောက်မှာလဲသူ့ရဲ့အလုပ်ကြိုးစားမှုစိတ်ထဲကြံခိုင်မှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြင့်မှုတွေကြောင့်ဗြိတိန်နိုင်ငံမှာသာမကကမ္ဘာတစ်ဝန်းကလူတွေကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးတစ်ဦးလည်းဖြစ်ပါတယ်။1926ခုနှစ်ဧပြီလ22ရက်နေ့မှာဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ပထမမြောက်အဲလိဇဘက်တို့ရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလိဇဘက်ဟာအဖိုးဖြစ်သူပစ္စဘာမြောက်ဂျော့ချ်ဘုရင်ကြီး1936ခုနှစ်မှာနှစ်ရွာစံချိန်ကအသက်17နှစ်သာရှိပါသေးတယ်။ဦးကြီးတော်အက်ဒဝတ်နန်းတက်ခဲ့ပေမဲ့နန်းတက်တန်းတနည်းမပြည့်ခင်မှာပဲအိမ်နောက်ကွယ်အမေရိကန်အမျိုးသမီးတစ်ယောက်နဲ့လက်ထပ်ထိန်းများဖို့ကြိုးစားခဲ့လို့အချိန်တိုကျွန်းမှာပဲနန်းစွန်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့အဲလိဇဘက်ရဲ့ခမဲတော်ဆက်ထမမြောက်ဂျော့ချ်ကဘယင်ဖြစ်လာခဲ့ပြီး17နှစ်အရွယ်မင်းသမီးအဲလိဇဘက်ကတော့ထီးနှက်အရရာကိုဆက်ခံရမယ့်အသူတွေထဲမှာထိတ်ဆုံးမှုရောက်လာခဲ့ပါတယ်။အဲလိဇဘက်ဟာခမဲတော်ဘုရင်ကြီးနဲ့အတူနိုင်ငံတော်ဝင်တွေကိုငယ်ရွယ်စဉ်ကတည်းကထမ်းရွက်ခဲ့တယ်လို့အသက်22နှစ်အရွယ်မင်းသမီးဘဝမှာကတည်းကသူ့ဘဝကိုတိုင်းပြည်အတွက်ပေးဆက်သွားမယ်လို့ကတိပြုခဲ့တဲ့သူပဲဖြစ်ပါတယ်
။ I declare before you all that my whole life, whether it be long or short, shall be devoted to your service.
အလုံးကိုကျွန်မကတိပြုပါတယ်။ဘဝတက်တန်တိုးသည်ဖြစ်စေရှည်သည်ဖြစ်စေကျွန်မအသက်ရှင်နေသည့်ကာလပတ်လုံးပြည်သူတွေအတွက်တော်ဝင်မိသားစုအတွက်အလုပ်အစွေးပြုသွားပါမယ
်1949ခုနှစ်နိုဝင်ဘာလ20ရက်နေ့မှာမင်းသားဖိလစ်နဲ့လက်ထပ်ထင်းများခဲ့ပြီးတော့တာသမီလေးယောက်ကျွန်းကားခဲ့ပါတယ်ဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနှစ်ရွာဆန်းခဲ့ပြီးတဲ့နောက်မှာတော့1953ခုနှစ်ဇွန်လ2ရက်နေ့မှာဘုရင်မအဲလိဇဘက်အဖြစ်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းသက်68နှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းသက်အရှိကြဆုံးပဲဖြစ်ပါတယ်စီမင်းကဘရင်စနစ်အောင်မှာတိုင်းပြည်ကိုတိုက်ရိုက်အုပ်ချုပ်ခွင့်အာဏာမရှိပေမဲ့လို့ဘရင်မကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင် UK အပါအဝင်တနတဟာရ16နိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြယုတ်တက်တက်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာတိုင်းသူပြည်သားတွေရဲ့လေးစားချစ်ခင်အသိမက်ပြူရာကိုခံရသူမျိုးသူ့ရဲ့ဥဆောင်မှုအရှိန်အဝါကတော့ကြီးမားလာပါတယ်။ဘရင်မကြီးဟာသူ့ရဲ့နန်းသက်ကာလအတွင်းမှာခင်းနဲ့လျော်ညီမှုမရှိတဲ့တော်ဝင်အစဉ်လာတချို့ကိုအမြင့်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘရင်စနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘရင်မကြီးကိုတော့လေးစားအသိမဲ့ပြုကြတယ်လို့လန်ဒန်မြို့မှာနေထိုင်တဲ့မော်ဝါဝါဆူကပြောပါတယ်
။ဘရင်မကြီးကိုအပေါ့မားအနေနဲ့ကတော့သူ့ကိုပေါ့နော်လေးစားဖို့ကောင်းပြီးတော့စိတ်ထားသမားကြီးရှိတဲ့သူတယောက်အနေနဲ့ပေါ့နော် ိုးဒါပြီလို့လဲဆိုတော့သူကလောလောဆယ်ရှိတဲ့ဒီ trade chain ပေါ့နော်ဒီသူတို့ရဲ့ဒီသုံးတန်းစင်တာတွေထဲကိုသူကဒီ royal family ရဲ့ modernization ကိုလုပ်တယ်ပေါ့ဆိုတော့အရင်ကဆိုလို့ရှိရင်ဒီ royal family တွေကဒီညားသွားဖြစ်ဆိုရင်ဒီစိုးရွားကိုအငွေတွေပါသူပေးကြတယ်မလို့ဒါပေမဲ့သူကကြတော့1992ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်တယ်သူမှဒီ crown property estate ဖြစ်တယ်လေအဲ့ရနေတော့ဝင်ဝင်ခံရအောင်ဒီသာမန်လူတွေပဲပေါ့အစိုးရကိုအခုံပေးနေဆိုပြီးဆုံးချက်ပြီးတော့စပြီးတယ်ပေါ့နော်အဲ့လိုမျိုးတွေတော့သူကဒီအဲ့ညန်းဆန်တဲ့ကာလအတွင်းမှာဒီအခြားဥရောပမှာရှိတဲ့ဒီ royal family တွေကနေပြီးတော့ဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်မွေးထားတဲ့သားတွေကသာနေအရင်ဖြစ်ခွင့်ရှိတယ်လို့ကတော့အဲ့လိုမျိုးတော်တော်များများဥရောပမှာရှိတဲ့ family တွေအုံလုံးကအဲ့လိုမျိုးရှိတယ်လေဒါပေမဲ့ဒီဘီမာကြီးကနေစပြီးတော့ဒီ2013ခုမှာပေါ့နော်အဲ့ပထမဆုံးမွေးတဲ့ link ကလေးကဘီမာအလုပ်ဆက်တိုင်းရှင်ရှိတယ်ဆိုပြီးတော့ဒီရှေ့ပြင်လာကိုဖယ်ချက်ပြီးတော့သတ်မှတ်ခဲ့တယ်ပို့ပြီးတော့ equality ဖြစ်အောင်လုပ်ပေးတယ်လို့မှချင်းတယ်အဲ့ဒီတော်တော်လေးစားပါလေ
ဘီမာကြီးအလီဇဘက်ဟာဗြိတိန်နိုင်ငံရေးမှာလဲဗက်လိုက်မှုကင်းကင်းရက်တူတူအဖြစ်ထင်ရှားပါတယ်သူရဲ့နန်းသက်ကာလအတွင်းဗြိတိန်မှာဝင်ကြီးချုပ်14ယောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပေမဲ့လို့ဘယ်နိုင်ငံရေးပုဂ္ဂိုလ်ဘယ်နိုင်ငံရေးပါတီဘက်ကမှဘက်လိုက်ပြောဆိုခဲ့တာမရှိပါဘူးဒီလိုရည်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩစာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိန်ဝင်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုတွေရဲ့အကြောင်းတွေကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတောက်တဦးလည်းဖြစ်တဲ့အန်ဒရူးဂင်ဆန်ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries to
threaten away. ဒီနေ့ပြောရရင်တော့သူကဩဇာအရှိန်အဟောကြီးတဲ့အရေးပါရာရောက်တဲ့သူတူပါ။ဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဟောကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးလားကြောင့်ဟိုပဲအဲ့ဒီလိုအရေးပါသူအရှိန်အဟောကြီးသူတယောက်သူ့ကိုပို့ဖြစ်စေတာပါပဲ။ဘယ်လိုက်မှုကင်းတဲ့ဗြမတစ်ပါးပါ
။လူသားတယောက်အနေနဲ့နိုင်ငံအကြီးကဲတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခံရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြည်ကွဲဝမ်းနည်းစရာအဖြစ်ဆိုးတွေမိသားစုကြီးရာကိစ္စတွေကိုဘီမကြီးအဲလီဇဘက်လည်းကြုံရပါတယ်။ဒါတော့ချားစ်မင်းသားနဲ့မင်းသမီးဒိုင်ယန်နာတို့အိမ်တော်ရေးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယန်နာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်တွေနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘီမကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းကန့်ကွက်နိုင်ခဲ့ပါတယ်။
ဒီသားစုတိုင်းကတော့ပြဿနာရှိတာပဲလေဒီသားသမီးပြဿနာမိပြဿနာအဲ့လိုမျိုးရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ထားသမားတိရှိရှိနဲ့ဒီချိန်ချိန်နိုင်တယ်မိဘတို့တော့မျိုးသမီးတယောက်အနေနဲ့စံကြီးကိုအုံချုံနိုင်သူစံကြီးကိုပေါ့နော်တာဝန်ရှိသွားနေသူဝိုင်းတော့တို့တော့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကချိန်ချုပ်ထားနိုင်တယ်ပေါ့နော်သူကသူလုံခဲ့တဲ့အကြခင်တော့ဖြစ်ခဲ့တဲ့ပြဿနာဆိုရှင်သူကြီးကိုဒါဟယ်ရီနဲ့ဒီမက်ဂျန်တို့ဖြစ်တဲ့ကိစ္စဆိုတော့သူကတန်ကြွေတဲ့နေရာမှာသဘောကျတယ်ပေါ့နော်
ဗြိတိန်နိုင်ငံရဲ့အကြီးအကဲတရားအနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမန်ချစ်ကြည်ရဲ့ခီးစဉ်တွေသွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံကိုလာရောက်တဲ့အကြီးအကဲတွေကိုလည်းပြူမာစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလို့ရှိတာမို့ကမ္ဘာခေါင်းဆောင်တွေကြားမှာလည်းလေးစားချစ်ခင်ခင်ရတဲ့သူဖြစ်ပါတယ်။ဗီမာချီဟာတတ်တော်ကြီးရင်လာပြီးမဲ့လို့သူ့ရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတယ
် I think she'll continue to do a great job it's almost regardless of her age she just seems
အကောင်းဆုံးတွေကိုလုပ်သွားနိုင်အောင်မယ်လို့ကျမတို့ထင်ပါတယ်အသက်အရွယ်နဲ့မဆိုင်ပါဘူးသူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ
လက်တော်ဗြိတိန်အပါအဝင်ကမ္ဘာနဲ့အဝါမှာကိုရိုနာဗိုင်းရပ်စ်ကပ်ပိဒံကိုအလူးလဲခံရတဲ့အချိန်မှာလဲဗီမာကြီးကပြည်သူတွေအတွက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ်
Together we are tackling this disease, and I want to reassure you that if we remain united and resolute, then we will overcome it.
ဒီရောဂါကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါ
တယ်။
ကျမတို့အားလုံးညီညီညွတ်ညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီရောဂါစုကြီးကိုကျော်လွှားနိုင်မှာမဟုတ်ချပါဘူး။နောက်လာမယ့်နှစ်တွေကြာရင်ဒီအခက်အခဲစိန်ခေါ်မှုကြီးကိုဘယ်လိုကင်တွယ်ဖြေရှင်းနိုင်ရလဲဆိုတာကလူတိုင်းဂုဏ်ယူစရာဖြစ်လာပါလိမ့်မယ်။ဒီကနေ့ခေတ်ဗြိတိန်နိုင်ငံသားတွေဟာတကယ်ကိုကြံ့ခိုင်သူတွေဖြစ်ကြရဲဆိုတာကိုနောင်လာနောင်သားတွေလည်းပြောလာကြပါလိမ့်မယ်
။ဧပြီလ20ရက်နေ့ကတနင်္ဂနွေလုံးကိုတိုက်ရိုက်ချုပ်ရတဲ့ရုတ်တံမိကုံးမှာဘုရင်မကြီးအဲလီဇဘက်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ကူတာရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ဒီလိုအချိန်မျိုးမှာပေါ့နော်သူကနေပြောဖို့မမမမရက်ကြည့်ပြီးတော့တန်းကြီးကိုဒီလိုမျိုးမိခွန်းတွေပါပြီးပြီးတော့ပေါ့တန်းကြီးကိုစီးလုံးမျိုးအောင်ပေါ့နော်နေဖို့အတွက် အဲ့ဒါမျိုးကြီးဥစားလုပ်တယ်ဆိုတော့ဒါတော်လေးကိုပေါ့ပန်းကြီးအတွက်အားရစရာပေါ့နော်အဲ့ဒါတာဝန်ကတော့တကယ်ကိုချီတဲ့ပြည်မကြီးပါသူကတိုင်းပြည်ကိုလည်းတကယ်လေးမျိုးချစ်စိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အရန်ကိုပေါ်ချင်ပါတယ်ဒါကြောင့်မို့လို့လည်းတော်တော်တော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကတော့ဒီပြည်မကြီးကိုတော့သူတို့ကြိုက်ကြတယ်ဒီပြည်မကြီးကိုလေးစားတာတော့သူတို့တော်တော်လေးပေါ့နော်ပြရတယ်ပေါ့
ခလေးလေးယောက်မိခင်မြေရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ဘုရင်မကြီးအဲလိဇဘက်ဟာတော်ဝင်မိသားစုတာဝန်တွေကိုမလိဟင်အောင်ဆွမ်းဆောင်တဲ့ချိန်ထဲမှာနိုင်ငံကြီးကတရားအနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တဲ့ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြုမှုတွေကတက်သေးခံနေပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်းနိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလီမြေပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်းနယ်လိုက်ရုံညီထွေရဲ့အပြောင်းလဲတွေကိုအမြင်ကျကျနဲ့စွမ်းဆောင်နိုင်သူအဖြစ်အသိမဲ့ပြုခံရတဲ့ဗြိတိန်ဘုရင်မကြီးအဲလိဇဘက်ဟာလေးစားအတူယူစရာအမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆိုရာကိုတင်ပြရင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာလေးရနာဝင်ပြုပါရှင်ကျမဒီလိုပြုပါရှင်
ဒါရောတူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပြရမယ်။$300,000အောင်စုပ်ပြဲနေတဲ့ဒေါ်လာငွေတွေကိုအမေရိကန်အစိုးရကဘလို့ပြန်လဲလှယ်ပေးပါလဲ။နွေရာသီမှာကျင်းပလေရှိတဲ့ပွဲတော်တစ်ခုမှာဘလို့တိရိစ္ဆာန်မျိုးတွေကိုချက်ပြုတ်စားကြတာပါလဲ။နောက်ဒီဝါရှင်တန်ဒီစီကရေစစ်ကံမှာရေတွေကိုဘယ်အဆင့်ထိရောက်အောင်ပြန်ပြီးတော့တန်ဆင်ပါလဲ။ဆိုတာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရစေ။$300,000စုပ်ပြဲနေတာဒါမှမဟုတ်သစားစီဖြစ်နေတဲ့ငွေဆက်ကူတွေကိုအမေရိကန်ဒေါ်လာငွေကြေးရိုက်နှိတဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေဆက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစည်းစစ်နိုင်တယ်ဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အချိန်တွေပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်။ငွေကြေးရိုက်နှိထုတ်ဝေဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
Belo ngwe sat ku myo le so ra ma ti ya de chee ni yauk ni ba si di niya ma ro American pasan so yin pyan le pe ba de
da za di souk pyan ni de pasan ni ko po man tai phyan aw pyan set yu de lo da bai da za mi lawn tha da ye so souk pyan ni da ku le a sa tho le pe ba de American si ba yi a chi che cha sin ne a chein nong ga so yin lu ti yauk ha ban ma tha de tu ye ngwe de ga dollar 2 tan ko thauk pi lo aim ma tai ma de အဲ့နောက်ကံမကောင်းစွာယေရှုဆုပ်ပြဲသွားပြီမြင်လဲပြန်လဲပေးခဲ့ရပါတယ်ဝေါ့ရှ်က
The money stored in a bag but water
အဲ့လူကပတ်စံကိုအိတ်ထဲမှာထည့်သိမ်းထားပြီးဂိုရောင်ထဲမှာထားထားပါတယ်နောက်ပြန်ကြည့်တဲ့အခါကျအိတ်ထဲရေဝင်ပြီးပတ်စံတွေကတ်ကုန်ပါတယ
်တခါတလေမှလဲတလိမ့်ဆန်နေကြောင်းပျက်စီးကုန်ပါတယ
် Sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်ထားတဲ့ဒေါ်လာ2000ကိုခွေးကကိုက်ဖျင်းလိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရဲနဲ့နဲ့ဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ
်။ 9/11 တိုက်ခိုက်မှု Katrina Hurricane မုန်တိုင်း California တောမီးကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ်
။ Back in the early 80s there was a farmer that
တောင်ကိုအချစ်စဲကိုလေစောပိုင်းလုံးကလေသမားတယောက်ဟာသူ့လေထဲမှာပတ်စံအိတ်ပျောက်သွားပါတယ်။အဲနောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်။အဲ့ဒီအချိန်မျိုးဆိုရင်တော့ပိုပြီးဆုပ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့ပါလို့ကျွန်တော်တို့ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလေသမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီအောင်ဝင်တန်းတွေလည်းပိုအလုပ်တွေရှုပ်ကုန်တာပေါ့လေ
။တစ်နှစ်ကိုအချိန် $24,000 လောက်ပတ်စံလေးပြဖို့ရှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာတန်း40လောက်ရှိတယ်လို့လည်းဆိုပါတယ်။ဒါလို့သုံးမရတော့တဲ့ပတ်စံတွေကိုစာရိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လဲလာရောက်လဲလှယ်လို့ရပါတယ်။ဒါပေမဲ့လည်းလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့51ရာခိုင်နှုန်းကိုအတီးပြုတ်စည်းစက်နိုင်မှသာအသစ်ပြန်ပေးတာပါ။ဒါအပြင်အသုံးပြုလို့မကောင်းတော့တဲ့ဟောင်းနှင်းတဲ့ငွေတွေကိုလည်းအသစ်နဲ့ပြန်အစားတို့လဲလှယ်ပေးပါရခင်ဗျာ။အမေရိကန်ပြည်သူမှာကုလသရတဲ့နွေရာသီကာလကိုရောက်ပြီးဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါရယ် West Virginia ပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချက်ပြုတ်ကျွေးမွေးတဲ့ပွဲတော်ကျင်းပလေးရှိပါရယ်ဝက်ဝွန်တမင်လိတ်မိကြောင်းနဲ့ တချို့အကောင်ငယ်လေးတွေကိုချက်ပြုတ်ကျွေးမှုတာပါအထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်ကားနှင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်ကြတာပါဒူးလေထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်ကမာလင်တန်မြို့ကလေးမှာအဝေးပြေးလက်မတွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီအချက်ပြုတ်ဝါသနာပါသူတွေအသားစားရတာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမျိုးလေးမှလာစုကြပါတယ်စဖို့မူချာမဂတ်ကိုက
The name of our team is you hit them we spit them
ကျမတို့အဖွဲ့နာမည်က you hit them we split them ပါကင်ဖို့တစို့ထိုးတာပေါ့လေယာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစုပြုတ်အဆုံးပါပဲ
ပွဲတော်ကိုလာရောက်လက်ပတ်တဲ့ Sandy Walker က
We come every year it's just a
ဒီပွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေနေပါမိချောင်းတို့ဝန်ဝင်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံတဲ့တိရစ္ဆာန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်တတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်အကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
the delay sanu ya te song bi minute by twin ma be a sei tin nai ma de da chang tamin go mi ne akha ma che chin khout tip bi tat nat shin shin tha ba de a lo ba be lan paw ma yin tai lo te bi 5 minute ja yin a ra ri ya sa lo ya chin ma ya daw ma ba
da mai me le te chu ga ro a khu lo te song ne delay san ni go sa yin ba an ni ma ma shi ja bu lo so ja ba de lan paw ma te ni pi lo ma sa yin da ha phyong di ya yauk de so pi lo thau pya ja da wa လမ်းပေါ်မှာရင်တိုက်ခံပြီးတော့တင်နေတဲ့တိရစ္ဆာန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြည်နယ်ထောက်ဝက်လောက်မှာခွင့်ပြုထားတာပါအစားအသောက်ချက်ပြုတ်သူတူဦးဖြစ်တဲ့အန်ဂျလာလက်စတာက
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြတ်သွားတဲ့တိရစ္ဆာန်တွေကိုမတိုက်မီအောင်ရှောင်မှုဆိုတာအမြဲမလွယ်ပါဘူးဒါကြောင့်တေးတဲ့အတူတူတော့အလဟသမဖြစ်အောင်ချက်စားလိုက်တာပါ
မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါလာလေတဲ့ဧည့်သည်တွေဟာအစားအသောက်မြည်းဆန်းချီအောင်သာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တူဦးဖြစ်သူက
The Autumn Harvest Festival is one of those
ဆောင်းရည်ဒီမှာလက်မှုပစ္စည်းတွေလူပညာပစ္စည်းတွေစုပေါင်းရောင်းချတဲ့ပွဲကျင်းပပါတယ်ချင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပါ
လူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာ။ရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေအိမ်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်။အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူတာမကပဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ရုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ရုံဟာအစိတ်မြင့်နည်းပညာသုံးဆက်ရုံကြီးတယုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါတယ်
We treat flow that comes in from
လူပေါင်းနှစ်တန်းလောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ်
။မြေက150ပေါ်မှာတိဆောက်ထားတဲ့ Washington DC အနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရင်းညစ်တွေကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့ဖယ်ရှားပါတယ်။ပထမအဦးဆုံးအစ်စ်မှာတော့ရေထဲကအမိုက်ဒရိုက်တွေကိုဖယ်ရှားပါတယ်လို့ပြည်ော့ကပြောပါတယ
်။ And it's really trash. It's the one thing at the plant.
ငယ်မိုက်တွေပါပဲ။ဒီကဘာမြေမှာဓာရီကိုဘလို့မှအသုံးချလို့မရတော့ပါဘူး။
Washington DC ကဒီရေပြန်လည်တန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့တအားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါ့အပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြည်ော့ကဆိုပါတယ်
။ What once was a waste product is now a valuable resource.
မတည့်ရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါလေ။ကျန်းကျင်သည်တခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်မိသားစုကိုလည်းကျွေးပါတယ်ဘာမှအန္တရာယ်မရှိပါဘူ
းအမေရိကန်ပြည်အောင်စုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ဒီတစ်ပတ်တော့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိ၊ဆန်းသက်ဆစ်ဆဲမှုတွေဘယ်လိုလုပ်ရလဲဆိုတာကို အမေရိကန်နိုင်ငံ UTMB Texas စစ်တပ်ကတို့ Galveston မှာရှိတဲ့အမှုစီဝါပေးတာဓာတ်ခွဲခန်းကဒေါက်တာချူမြတ်သေးကိုနေနေရောဂါအတွက်အရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2020 January 30မှာသတ်မှတ်လိုက်ပြီး March 17ရက်နေ့မှာတော့ကမ္ဘာ့ကာယရောဂါဖြစ်တဲ့ကြေညာလိုက်တာပါ April 23ရက်နေ့မှာတော့ကမ္ဘာတလွှားနိုင်ငံပေါင်း185နိုင်ငံမှာရောဂါအကူးဆက်ခံရသူက2,639,000ကျော်နဲ့သေဆုံးရသူက138,000ကျော်ရှိနေပါပြီဒါပေမဲ့ပြန်ပြီးတက်တာလာသူကလည်း9,400နေပါရှိနေပါတယ်။ဒီကာယောဂါတန်ကိုအဆိုးအဝါဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့နှစ်ဆန်းဓာတ်ခွဲခန်းပညာရှင်တွေရဲ့ဂျေဇုကိုဂုဏ်ပြုတဲ့သတင်းပတ်ဖြစ်နေသတ်မှတ်ထားပြီးဒီနှစ်2020အတွက်တော့ April 19ရက်ကနေ25ရက်နေ့အထိဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီး COVID-19 ကာယောဂါဆိုကြောင့်ဝေဒနာရှင်တွေနဲ့အတူစိတ်မောလူမောဖြစ်ကြရတဲ့ဆေးဝါးတန်းတွေထဲမှာဓာတ်ခွဲခန်းပညာရှင်တွေလည်းပါပါတယ်။ဒီဓာတ်ခွဲခန်းပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေနဲ့ဓာတ်ရိုက်မထိတွေ့ရပေမဲ့ရောဂါပိုးရှိမရှိစမ်းသပ်ဖို့ယူထားတဲ့ဇီဝနမူနာတွေနဲ့ထိတွေ့ဆက်ဆံရတာကြောင့်အန္တရာယ်ကြီးပါတယ်။ဒါပေမဲ့ဓာတ်ခွဲခန်းတွေမှာလိုက်နာရမယ့်စီးမြင့်တွေကိုလိုက်နာပြီးစစ်ဆေးပေးနေတယ်လို့ဒေါက်တာဖြူမြတ်သွေးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19 virus PAR9 နဲ့ specimen တွေတော့အကုန်လုံးနဲ့တွေ့တာပေါ့နော်။ဒီ laboratory guideline အတိုင်းတွားတယ် lab မှာ standardprecaution ကကြတော့အိမ်ဝတ်တဲ့ဒါက standard precaution. Now BL2 level ရှိတဲ့ bio safety cabinet ထဲမှာဒီ sample တွေကိုဖတ်တက်ရတယ်၊ကန်ရတယ်လို့မျိုးလုပ်ရတယ
်။အခုလိုစစ်ဆေးဆန့်သက်မှုလုပ်ဖို့အတွက်ယောဂလက္ခဏာပြနေတဲ့လူနာရီစီကဖြစ်စေ၊ဘာယောဂလက္ခဏာမှမပြတဲ့လူရီစီကဖြစ်စေ၊ဇီဝနမူနာကိုယူတဲ့အခါဘယ်နေရာကနေယူရတာပါလဲ။
နေဆို frangia လို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးတော့ဒီလုံးဝအတွင်းပိုင်းထိပေါ့နော်ဝါခွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ် FDA ကနေပြီးတော့ဖွင့်ပြထားတဲ့နမူနာပေါ့ဒါပေမဲ့တချို့ကကြတော့အာခေါင်းကနေပြီးတော့လည်းယူကြတယ်ဒါလည်း FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအဓိကအဆုပ်လမ်းကြောင်းရဲ့အပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့FDA ရော CDC ရောဖွင့်မပြုတာသေးဘူးဒီ lab တွေမှာဥပဒေနဲ့ညီဖို့အတွက်ကိုအသက်ရှူအဲဒီလမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ပါးစပ်ဆိုရင်ဟိုအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပေါ့နော
် COVID-19 ရောဂါအတွက်ဇီဝနမူနာယူပြီးစမ်းသပ်စစ်ဆေးမှုတွေလုပ်တဲ့အခါဒီရောဂါအတွက်ပိုးရှိမရှိဓာတ်ရိုက်စစ်ဆေးတာကအဓိကအဖြစ်တနည်းပဲရှိတယ်လို့ပြောပါတယ
် main ဒီလာကြတော့တစ်ခုပဲရှိတာပေါ့နော် virus ရဲ့ nucleic acid ကိုဒါဆို genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နည်းဒီတနည်းပဲရှိရဲ့နည်းကတနည်းတည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော
် COVID-19 ရောဂါအတွက် WHO ကချထားပေးတဲ့စမ်းသပ်စစ်ဆေးမှုက RT-PCR နည်းပဲဖြစ်ပါတယ်ဒီလိုရောဂါပိုးရှိမရှိဓာတ်ရိုက်စမ်းသပ်နိုင်တယ်လို့အခုခါမှာယောဂါပိုးကိုခုခံကာဝယ်ဖို့ကိုယ်ရေကကိုခံအားထုတ်ပေးမှုရှိမရှိကိုပါစမ်းသပ်ပြီးဒီယောဂါပိုးကိုခြေအားကောက်နိုင်တယ်လို့လည်းပြောပါတယ်
ဒီယောဂါရှိမရှိကိုတိအကျစမ်းသပ်တာအခုပြောတဲ့ RT-PCR နည်းကတော့ရှိလားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့ဒီယောဂါရလို့ကိုခံအားထွက်လာတဲ့ antibody စမ်းတာ serology test လို့ခေါ်တာပေါ့နော် serology test ဆိုတာက covid ရှိမရှိကိုမပြောနိုင်ဘူးကြည့်ရေး antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်
ဒီလိုစစ်ဆေးတာဟာ COVID-19 ရောဂါလက္ခဏာမပြတဲ့သူတွေကိုစမ်းသပ်ရမှာတိတ်ကိုအသုံးဝင်တယ်လို့အဖြစ်ထုတ်ဖို့မြန်လဲမြန်ပြီးလွယ်လဲလွယ်ကူတယ်လို့ပြောပါတယ်
။အများသောအဖြစ်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယမ်းဝင်တာပေါ့။ဘာလို့လဲဆိုရောဂါလက္ခဏာမရှိတဲ့လူတွေကိုရောဂါပိုးရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယမ်းအောင်ရှားပါနေတဲ့အချိန်မှာ antibody ကိုမြန်မြန်လေးစစ်လိုက်တဲ့အချိန်မှာ hey antibody ထွက်လာပြီ hey ဆိုရင်ယောဂါပိုးရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်လွယ်လဲလွယ်တယ်ပေါ့နော် antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့စစ်တာပေါ့နော်ဆိုရင်ဒီလက်ကြည့်ရင်ကြည့်သလိုတို့တွေမှာချက်ချင်းပဲအပြေးထွက်လာရင်မြန်တယ် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်စားလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်
။နောက်တနည်းကတော့ CAT scan လို့ခေါ်တဲ့ဓာတ်မှန်ရိုက်တဲ့နည်းဖြစ်ပါတယ်
။ဓာတ်မှန်ရိုက်တဲ့အပိုင်းကြတော့ clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားတယ်ပေါ့နော်။ဒါ clinician တွေကနေတော့ပေါ့နော် technologist တို့ x-ray technologist တို့တို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ viral pneumonia ပေါ့နော်ဒီ covid ကြောင့်မလို့ဖြစ်ရဆိုရင်ဒီ chest x-ray မှာတယ် CT မှာတယ်သူတို့အဲလုံးဝတိတိတတဘောနော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်အမေတခုရှိတာကြတော့လေကိုရိုနာဗိုင်းရပ်စ်ကလည်းပေါ့နော်ကိုရိုနာဗိုင်းရပ်စ်ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့ကြတော့လက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပုံမှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့အတိအကျကြီးလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပုံကိုကြည့်ပြီးဟေးဒီခါက viral pneumonia ဖြစ်နေပုံရတယ်ပို့ပြီးတိကျရအောင် microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ RT-PCR နည်းကိုပဲသုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် RT-PCR virus ကို nucleic acid ကိုရှာတဲ့နည်းပို့ကြတာများတယ်ပေါ့ဒါကသူက confirmation ကိုခေါ်တာပေါ့နော်လူနာဆေးရုံလာမယ်ချောင်းဆိုးတဲ့ဘာညာ X-ray ရိုက်မယ်ပေါ်လာတယ်ဒါဆိုလို့ရှိရင်ဒီချောင်းလို့ RT-PCR နည်းကိုသုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်သွားပြီးတော့ဟိုကအဖြေထုတ်တာပေါ့နော်
ကျွန်တော်ချူညာသွေးရဲ့ပြောကြချင်တယ်လေဒီသတင်းသက်သက်သိကြတယ်လို့ဒီကနေ့ဒီမှာလည်းကနားလည်းနောက်တစ်ပတ်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကမ္ဘာကာယရောဂါအတွက်ကုသပေးနိုင်တယ်လို့ယုံကြည်စိတ်ချရလို့တဲ့ကုသရေးနီလန်ဒါမှမဟုတ်ကာကွယ်ဆေးဗာပဲရရဒါကိုအားလုံးညီညီမျှမျှဖြန့်ဖြူးပေးနိုင်အောင်ကမ္ဘာခေါင်းဆောင်တွေနဲ့ပုဂ္ဂလိကကုမ္ပဏီတွေချာကူပေါင်းဆောင်ရွက်ကြမှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောက်ကြံနေမှာကြေညာပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့အတူ Geneva WHO အကြီးအကဲတို့ online စီဝေးချင်းပါခဲ့ပြီးအခုလိုကူပေါင်းဆောင်ရွက်မဲ့လုပ်ငန်းနဲ့ပတ်သက်ပြီးကြေညာခဲ့တာပါ။ဒီစီဇန်ကကိုရိုနာဗိုင်းရပ်စ်ကာယရောဂါတိုက်ဖျက်ရေးမှာနောက်ဆုံးတွေ့ရှိလာတဲ့ဤပညာပစ္စည်းတွေကိုနိုင်ငံအားလုံးလက်လန်းမှီစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီစီဝေးကိုအမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တော့တယောက်မှမတက်ရောက်ခဲ့ပါဘူးကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတလွှားအသွာအလာကန့်သတ်မှုတွေလုံနေချိန်မှာပဲအစ္စလမ်ဘာသာဝင်တွေရဲ့မေလ23ရက်နေ့ထိကျင်းပမယ်တလကြာရမဒန်ဥပုပ်လစတင်နေပါပြီလူချင်းခတ်ခွာခွာနေဖို့နဲ့ဗလီရီမှာမဆုဝေးဖို့အစိုးရတွေရဲ့ကန့်သတ်မှုကိုမွတ်စလင်တရားဟောဆရာတွေနဲ့ဘာသာရေးအစွဲကြီးသူတွေကချိုးဖောက်ပြီးဆုဝေးမှုတွေလုံနေကြပါတယ်မြန်မာနိုင်ငံတွင်းကအချင်းသားတွေနဲ့အချင်းတော်ဝန်ထမ်းတွေပါဝင်လူမှုလူဒန်းစားအားလုံးအတွက် COVID-19 ရောဂါကူးစက်မှုကာကွယ်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေမှာကုလသမဂ္ဂအဖွဲ့အစည်းတစ်ဖွဲ့ကလည်းအထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်အချင်းတော်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ကြိုးတင်ပြင်ဆင်တဲ့အစီအစဉ်တစ်ခုမှာမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရုံးကမြန်မာအာဏာပိုင်တွေနဲ့အတူလက်တွဲပြီးလှုပ်ဆောင်နေတာဖြစ်ပါတယ်တရုတ်ကာကွယ်ဝင်ကြီးဝေဖန်ရီကမြန်မာကာကွယ်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကိုတောက်ကြံနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးကိစ္စကိုဆွေးနွေးခဲ့ပါတယ်တရုတ်စစ်တပ်အနေနဲ့ COVID ကာယရောဂါတိုက်ဖျက်ရေးနဲ့ရောဂါကူးစက်မှုဆိုင်ရာဟန်တားဖို့နည်းစပ်သွားလာမှုထိန်းချုပ်ရေးမှာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်လို့တရုတ်ကာကွယ်ဝင်ကြီးကပြောကြားခဲ့တာပါစနေနေ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ဗျာပါ
This program has come to you from the Voice of America, Washington.